လေပြားနိုင်ငံမှာမိုမာဂဒါဖီရဲ့ဇာတိမျိုးဆက်တဲမှာရှိတဲ့ဂဒါဖီသစ္စာဂန်တပ်ဖွဲ့တွေ၄ရက်အတွင်းမှာလက်နက်ချဖို့အတွက်လေပြားနိုင်ငံရဲ့ယာယီအာဏာပိုင်အဖွဲ့အစည်းကကြေညာသွားပါတယ်။မိုမာဂဒါဖီကိုထောက်ခံတဲ့တပ်တွေစနေနေ့ရောက်လို့မှဆွေးနွေးညှိနှိုင်းမှုတွေမလုပ်ဘူးလက်နက်မချဘူးဆိုရင်သူတို့တပ်တွေကအစီအရေးအရာအရေးယူမှုတွေစလုပ်မယ်လို့ NTC အမျိုးသားအသွင်ကူးပြောင်းရေးကောင်စီခေါင်းဆောင်မူစတာဖာအဗ်ဒယ်ဂျလီကအင်းနေနောက်တစ်ရက်မှာပြောသွားတာပါ။ဂဒါဖီကိုဆန့်ကျင်တဲ့တိုက်ခိုက်ရေးသမားတွေဟာဂဒါဖီကိုထောက်ခံတဲ့ဒေသတွေရဲ့နောက်ဆုံးဒေသကိုထိန်းချုပ်နိုင်ဖို့အတွက်တိုက်ခိုက်ကြိုးပမ်းနေကြတာဖြစ်ပါတယ်။လေးရတာအပြစ်ခက်ရက်စဲရေးဟာစက်တဲမျိုးနဲ့အဓိကအဆိုင်မမဲ့လဲဗန်နီဝါလစ်ကတစ္ဆာကန်တပ်ဖွဲ့တွေရဲ့အမာကန်ဒေသတွေနဲ့တောင်ပိုင်းကဆာဗာမျိုးနဲ့လဲဆိုင်ပါတယ်။ဂဒါဖီကိုဆန့်ကျင်တဲ့တိုက်ခိုက်ရေးသမားတွေထရီပိုလီမျိုးတော်ကိုအရင်တစ်ပတ်မှတင်လိုက်ပြီးကလေးကမစ္စတာဂဒါဖီရောသူ့ရဲ့အရေးအပါဆုံးသားတွေကိုရောရှာမတွေ့သေးပါဘူး။သူဟာနိုင်ငံတောင်ပိုင်းမှာပုံအောင်နေတယ်လို့တချို့ကယုံကြည်ထားပါတယ်။တနင်္လာနေ့ကတော့မစ္စတာဂဒါဖီရဲ့မိသားစုဝင်တချို့ဖြစ်တဲ့ဇနီးသမီးနဲ့သားနှစ်ဦးကိုအယ်ဂျီးရီးယားနိုင်ငံကလက်ခံခဲ့ပါတယ်။မစ္စတာဂဒါဖီရဲ့သမီးဖြစ်တဲ့အိုင်ဟာကဆာဟာရာတဲကန်နာရဲမှာအင်္ဂါနေ့ကသမီးလေးတူမွေးဖွားခဲ့တယ်လို့အယ်ဂျီးရီးယားအရာရှိတွေကပြောပါတယ်။အဲလိုမျိုးမစ္စတာဂဒါဖီရဲ့သမီးဖြစ်သူကိုဝင်လွယ်ထားရတဲ့ကိစ္စကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြောင်းချက်နဲ့သူတို့ကိုလက်ခံခဲ့တာဖြစ်တယ်လို့အယ်ဂျီးရီးယားကဆိုပါတယ်။အမေရိကန်ပြည်အောင်စုမှာတော့ဂဒါဖီရဲ့မိသားစုဟာကုလသမဂ္ဂရဲ့ခရီးသွားလာခွင့်ပိတ်ပင်ခံထားရတဲ့ထင်မှားပါဝင်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောကြားသွားပါတယ်။အယ်ဂျီးရီးယားနိုင်ငံကတော့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကိုရှင်းပြစာပေးပို့ထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပဲပြောသွားခဲ့ပါတယ်ရှင်။